ICJ နိုင်ငံတော်တရားဥပဒေမှာလူရင်းကြော်တွေပေါ်လူမျိုးစုံတစ်ဖက်မှုနဲ့မြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုတွေနိုင်ငံတကာရှေ့နေအစ်တွေခါထားတယ်လို့စစ်ကောင်စီပြောခွင့်ရကဒီလိုပြောပါတယ်။ရှေ့နေအစ်တွေဘယ်သူဘဝဖြစ်တယ်ဆိုတာမပြောပေမဲ့အရင်ရှေ့နေအဖွဲ့တွေကနှုတ်ထွက်သားသွားသူအစားရှေ့နေအစ်တွေနဲ့အရင်ရှေ့နေအဖွဲ့တွေကနှစ်ယောက်တူအတူခုခံခြေပသွားမယ်လို့ပြောပါတယ်။တနင်္လာနေ့စတင်တဲ့တရားရုံးကြားနာပွဲတွေစစ်ကောင်စီရဲ့ပြည်ထောင်စုဆက်ဆံရေးဝန်ကြီးဦးဆောင်တဲ့အဖွဲ့လေဗဟိတ်မျိုးကိုထွက်ခွာသွားပြီလို့ပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းပြည်စုံကိုမက်ခင်ပြူတီပြောပြပါမယ
်။ရွှေသားရီပေါ်လူမျိုးတုံးတက်ချက်မှုနဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ် ICJ နိုင်ငံကတရားရုံးမှာတရားစွဲဆိုထားတဲ့မှုကိုဖေဖော်ဝါရီ27ရက်နေ့ကနေ28ရက်နေ့အထိပြန်လည်ကြားနာဆက်ဆီမှာဖြစ်ပါတယ်။ဒီမှုကိုမြန်မာနိုင်ငံဘက်ကအခုကံခြေပါဖို့နိုင်ငံတကာရှေ့နေအစ်တတရားငားရန်ထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဗီဒီယိုကိုပြောပါတယ်။ NLD အစိုးရလက်ထက်ကငားရန်ထားတဲ့နိုင်ငံတကာဥပဒေအဖွဲ့တွေကရှေ့နေတရားနှုတ်ထွက်သွားလို့အစ်စ်ငားထားတာလို့အခုလိုပြောပါတယ်
။တယောက်ပဲနှုတ်ထွက်တယ်။ရခိုင်အဖွဲ့ကကျွန်တော်နှစ်ယောက်ကြံခဲ့တယ်။နောက်ကအစ်စ်တယောက်ကျွန်တော်ငားထားတယ်။သုံးယောက်ပါပဲ
။အစ်စ်ငားထားတဲ့ရှေ့နေကဘယ်နိုင်ငံကဘယ်သူဖြစ်တယ်ဆိုတာကိုတော့လောလောဆယ်သူမသိသေးဘူးလို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်။အနေဒီဆိုရလက်ထက်တုန်းက ICJ တရားရုံးမှာမြန်မာနိုင်ငံအတွက်ကနေဒါနိုင်ငံကရှေ့နေဝီလျံရှက်ဘတ်စ်ကဦးဆောင်ခြေပါခဲ့တာဖြစ်ပါတယ်။သူနှုတ်ထွက်သွားတယ်ဆိုတဲ့သတင်းတွေထွက်နေတယ် VOA ကတိကျအတိမပြုနိုင်သေးပါဘူး။အခုပြန်လဲစတင်တဲ့ကြားနာပွဲမှာစစ်ကောင်စီကိုစားပပိဆိုင်ရာဆက်ဆံရေးဝန်ကြီးနဲ့ရှေ့နေချုပ်ဦးဆောင်တဲ့အဖွဲ့လဲဒီနေ့ဖေဖော်ဝါရီလ18ရက်နေ့မှာပဲဒီဟိတ်မျိုးကိုထွက်ခွာသွားပြီလို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ
်။ PP ဆိုင်ရာဆက်ဆံရေးဝန်ကြီးကိုဦးကိုကိုလိုင်ရဲ့ဥပဒေကြီးရဝန်ကြီးရှင်းနေကြတော့တာတီကဦးစီး15ရောက်ဒီနေ့မနေ့ပဲကျွန်တော်မြန်မာနိုင်ငံကနေထွက်ခွာပါတယ်။ဒါတရားရင်ဆိုင်ဖို့အတွက်ဒီနေ့မနေ့ပဲထွက်ခွာပါတယ်။အဲကျန်တဲ့ကျွန်တော်နိုင်ငံသားရေးဝန်ကြီးခန္ဓာကဒီတာဝန်ရှိတဲ့ပုံကိုယ်တွေကတော့ကျွန်တော်ဒါမြန်မာနိုင်ငံထဲမှာအခက်အခဲတွေအွန်လိုင်းနဲ့တကူတက်ပါမယ်။ကျွန်တော်အနေနဲ့ကတော့ရခိုင်ကတည်းကတည်းကအတိုင်းပဲဒီတစ်ဖက်နိုင်ငံကဆွဆွဲထားတယ်ရှိတယ်ဆွဆွဲထားတဲ့ဒီဒီပေါင်းမမှန်တဲ့အကြောင်းတွေဟိုဒီအဲမှာလည်းတုတ်ပြီးသွားဖြစ်ပါတယ်ကျွန်တော်ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီအခံစာလေးရခိုင်ပြည်နယ်မှာကျင်းသမ္မတဦးတည်စင်လက်ထက်ကနေပေါ်ကြစုံစမ်းစစ်ဆေးလောက်ခရတဲ့ဟာတွေရှိတယ်၃00ပိုင်းနဲ့စုံစမ်းစစ်ဆေးလောက်ခရတဲ့ဟာတွေရှိတယ်တမတော်နေနဲ့စုံစမ်းစစ်ဆေးလောက်ခရတဲ့ဟာတွေရှိတယ်ပြီးရင်ဒီကကပြည်သူလူထုတွေနဲ့ကြေကြေရန်ကိုစုံပြီးအင်းမြန်ထားတဲ့ဟာတွေရှိတယ်ဒါရင်းရတော့သူအနေနဲ့ကဆွဆွကြမြာမမှန်ကန်တဲ့အကြောင်းဒါတွေကိုကြည်ကြည်ကြမြာတင်ပြတော့ပါမယ်
။စစ်တပ်အနေနဲ့လူမျိုးတုံးတက်ချက်မှုကျူးလွန်ခဲ့တာမရှိဘူးဆိုတာအချက်အလက်တွေနဲ့ခုခံခြေပသွားမှာဖြစ်တယ်လို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်။ရွှေစားရီပေါ်လူမျိုးတုံးတက်ချက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တရားစွဲထားတဲ့အမှုအတွေ့အန်ယူဂျီမြို့သားညီညွတ်ရေးအစိုးရကလည်းနိုင်ငံသားရှိတွေပါတဲ့ဥပဒေပညာရှင်အဖွဲ့ဖွဲ့ထားပြီးမြန်မာနိုင်ငံကိုစားခုခံခြေပဖို့ပြင်ဆင်နေပါတယ်။မြန်မာနိုင်ငံကိုစားပြုချေရှင်းခွင့်အတွက် NUG နဲ့ ICJ တရားရုံးကိုတင်ပြဆောက်ထားပေမဲ့တရားရုံးဘက်ကတစုံတရာတုံ့ပြန်ထုတ်ပြန်ခြင်းတော့မရှိသေးပါဘူး NUG ဘက်ကပြင်ဆင်နေတာနဲ့ပတ်သက်လို့စစ်ကောင်စီကတော့အခုလိုပြောပါတယ
်ဟိုကျွန်တော်လက်တရင်းတွေမှာတော့တွေ့နေရပါတယ်သူတို့ဘက်ကဆေးလွတ်မယ်ဆိုတဲ့အကြောင်းလည်းတွေ့နေပါတယ်ဒီမှာတော့ကျွန်တော်အနေနဲ့ကတော့ဒီ ICJ ဘက်ကနေတရားဝင်ပေါ့နော်ကျွန်တော်ရဲ့ဒါကိုယ်စားလှယ်ရဲ့နောက်သူတို့သူရကိုယ်စားလှယ်ရေတို့တရားဝင်လက်ခံတဲ့အကြောင်းကြားတာရပြီးဖြစ်ပါတယ်။အဲကြောင်းကြားတာရပြီးဖြစ်တဲ့အတွက်ကျွန်တော်တို့ဒီနေ့အနေဖေးလိချင်းဖြစ်ပါတယ်ဗျာ
။ကုလသမဂ္ဂရဲ့မြန်မာနိုင်ငံအငြင်းတန်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုနိုင်ငံကလက်ခံအသိမှတ်ပြုထားတဲ့အတွက်သူသာမြန်မာကိုစားတရားရုံးရှားနာပွဲတရားဝင်တက်ရောက်ခွင့်ရှိတယ်လို့ NUG ကပြောဆိုထားပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုတရားရုံးကခြေပခွင့်ပြုရင်တရားဝင်အသိမှတ်ပြုရရောက်လိမ့်မယ်ဆိုပြီးထောက်ပြကန့်ကွက်မှုတွေလည်းရှိနေပါတယ်။အခုလိုမြန်မာအစိုးရပေါ်တရားစွဲထားတဲ့အမှုအတွေ့စစ်ကောင်စီဘက်ကရော NUG ဘက်ကပါကိုစားပြုခြေပဖို့ပြင်ဆင်နေတဲ့အပေါ်မြန်မာနိုင်ငံရည်လိလာတုံ့တက်သူဦးရထွန်းကအခုလိုပြောပါတယ
်ခုကဒီအဝင်ကတော့ဒီမဆက်ကြရဲ့ဒီကလေးကပဲတက်ခွင့်ရမှာဆိုတော့ဒီအဝင်စစ်စေးချက်တွေဟိုဟာတွေကတော့ထုံညာတိုင်းပေါ့မဆက်ကြလို့ကမြင်တယ်အဟိုကစစ်စေးချက်တွေဆက်ပြီးဆွဆွေးမယ်အဆိုရဲ့အခါကျတော့ဒီမဆက်ကြအစိုးရနဲ့ပဲပြရစီရနာစစ်သေးတာဆုံးသက်သက်ချလာဖြစ်လာလိမ့်မယ်လို့ထင်တယ်။ဆိုတော့ NUG ရဲ့ထွက်ဆိုချက်တွေဘာတွေကတော့အဲဒီဆွဆွဲချက်တွေအတွက်တော့ဟောပေါ့ပံ့ပိုးတဲ့ဟောပေါ့အချက်လက်တွေတက်တွေတွေဖြစ်မှာပေါ့နော်။အဲအဲ့လိုသဘောတက်ရောက်သွားလိမ့်မယ်ထင်တယ်။အခုကဟိုတည့်ရဲ့ပိုင်းနဲ့ဆွဆွဲထားတဲ့တက်အရာရှိတွေကတက်သမ္မတကာဝေးဦးဦးချုပ်ကအစိုးရဖြစ်နေတဲ့ခါကျတော့ဒီက ဲကတော့ဘယ်လိုပဲဆုံးဖြတ်ဆုံးဖြတ်ဒီဟာတွေဆက်ပြီးတော့အဆုံးဖြတ်ချက်တွေအကောင့်ထဲပေါ်လိမ့်မယ်လို့ကျွန်တော်ကထင်တယ်
ဒီကိစ္စမှာ2019ခုနှစ်ကဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအခြေခံတဲ့ပြပကအတွင်းစစ်တရရဲ့နည်းနည်းရှင်းလင်းမှုတွေအတွင်းမှာစိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ဖြတ်မှုမြောက်တယ်လို့ကုလသမဂ္ဂကပြောထားပါတယ်။ဒီကိစ္စနဲ့မြောက်ပိုင်းကရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါ။ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုလက်မခံတဲ့မြန်မာစစ်တပ်ကတော့ဒီဆွဆွဲချက်တွေကိုငြင်းဆန်ချပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေလူမျိုးတုံးတက်ဖြတ်ခံခဲ့ရတယ်ဆိုတဲ့ဆွဆွဲချက်နဲ့ကမ်းပြားနိုင်ငံကမြန်မာနိုင်ငံအပေါ်ကို2019ခုနှစ်ကတရားစွဲဆိုခဲ့တာဖြစ်ပါရဲ့ရှင်။